နေပြည်တော်မှာ600တာကျင်းပခဲ့တဲ့ပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးရဲ့နောက်ဆုံးရက်မှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကညီလာခံအတွင်းမှာမညှိနှိုင်းနိုင်တဲ့အချက်တွေနဲ့ပတ်သက်ပြီးတော့လက်ရှိလုပ်ငန်းတွေကိုပြန်လည်သုံးသပ်ပြီးပုံမကောင်းမွန်တဲ့လုပ်ငန်းစဉ်ကိုချမှတ်ဆောင်ရွက်ဖို့နဲ့အခက်အခဲတွေကိုကျော်လွှားနိုင်မှုညီညာရေးမဟာဗျူဟာတရက်ချမှတ်ဖို့လိုအပ်တယ်ဆိုတာကိုသူ့ရဲ့မိကုံးမှာထည့်သွင်းပြောဆိုခဲ့ပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကနေပြည်တော်ကနေတိုက်ရိုက်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးဟာဒီကနေ့ပြီးဆုံးခဲ့ပြီးညီလာခံအတွင်းဆွေးနွေးရရှိခဲ့တဲ့သဘောတူညီချက်14ချက်ကိုပြည်တော်စုသဘောတူစာချုပ်အစီအပိုင်းနှစ်အဖြစ်လက်မှတ်ရေးထိုးနိုင်ခဲ့သလိုနောက်ထပ်ညီလာခံ3ချိန်ကျင်းပပြီးဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမူတွေကိုချမှတ်နိုင်ဖို့လည်းတနိဋ္ဌာန်ပြုခဲ့ကြပါတယ်ညီလာခံနောက်ဆုံးနေ့လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကျေးဇူးတင်စကားပြောကြားရမှာလုံခြုံရေးကဏ္ဍအပါအဝင်ညီလာခံမှာမဆွေးနွေးနိုင်တဲ့အချက်တွေပြည်လည်နိုင်စေရေးနဲ့ပတ်သက်ပြီးတော့လေဒေါက်တာဆန်းစုကြည်ကအခုလိုပြောဆိုပါတယ်လုံခြုံရေးကဏ္ဍကိ
ုနိုင်ငံရေးရမှာတက်တဲ့ကလူကြီးစွာနဲ့ဆောင်ရွက်နေတာကိုတွေ့ရပါတယ်လုံခြုံရေးကဏ္ဍမှာရလာရှင်းနိုင်ဖို့ကညီလာခံရဲ့ဖြစ်စဉ်တွေညာစုရေးကြည့်ပါဒီပြည်သူတွေပြည်တော်မှုညီညာရေးသဘောတူညီမှုဖြစ်ဖို့ဆိုတာလူမျိုးရေးကဏ္ဍဆိုင်ရာသဘောတူညီချက်တွေပါဝင်မှဖြစ်ပါပါဒီခက်ခဲတွေပြည်လည်အောင်ဖြစ်ရှင်းနိုင်ဖို့ဆိုရင်ပါလို့ရဲ့နိုင်ငံရေးဆွေးနွေးမှုဘူပေါင်းဖွဲ့စည်းပြီးဆောင်ရှင်းပြမယ်ဒီဇိုင်းတွေကိုအကြည့်အကျဉ်းရေးရေးပြည်ပြန်ပြန်လည်သုံးသပ်ဖို့ဘုံဘောကောင်းမှန်တဲ့လုပ်ငန်းတွေဖြစ်ပေါ်လာပါလို့ဆက်တဲ့ပြုကားတော့ကြအောင်ဖြစ်ပါတယ်
ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုရင်အားနည်းချက်တွေကိုပြုပြင်ပြီးအစုဖွဲ့တွေကြားနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ငြိမ်းချမ်းရေးမဟာဗျူဟာတရက်ရေးဆွဲဖို့လိုအပ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်
ဒီကြက်ပြတ်သားတဲ့နာဂတဲ့ဘုံကြီးမှန်းတဲ့အနေဖြင့်ဒီကနေ့ဒီလာကစီဝေးကြီးကသဘောထားထုတ်ပြန်ပြညာချက်ကိုထုတ်ပြန်လိုက်ပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့အားလုံးအနေနဲ့နာဂတဲ့ဘုံကြီးမှန်းချက်ကိုအကောင်းဆုံးပေါ်နိုင်တဲ့ဉာဏ်ရည်မဟာဗုဒ္ဓတဲ့တစ်ခုဆက်ပေါ်လာနိုင်ဖို့လိုပါလိမ့်မယ်ဒီမဟာဗုဒ္ဓကိုအခြေခံပြီးနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းစစ်စစ်ဆွေးမှုကိုတင်းလျော်ကောင်းမွန်အောင်ပြုပြင်ပြောင်းလဲရဖို့လိုပါလိမ့်မယ်
တူညီတဲ့ဘုံကြီးမှန်းချက်ရရှိဖို့ဆိုရင်ခေါင်းဆောင်တွေအကြအလွတ်တဘောတွေးဆောင်ဆွေးနွေးဖို့နဲ့ဒီလိုတွေးဆောင်ဖို့လဲသဘောတူညီထားတယ်လို့အမြန်ဆုံးစတင်နိုင်ဖို့လဲအစိုးရကအလေးနဲ့ထားဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းလဲထည့်သွင်းပြောကြားပါတယ်လက်ရှိကျင်းပတဲ့ညီလာခံကို NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသေးတဲ့အဖွဲ့တွေလည်းပါဝင်တယောက်ခဲ့တာကြောင့်ညီချင်းလုပ်ငန်းစဉ်မှာပါဝင်လာစေရေးအတွက်အစိုးရတက်မတော်တို့နဲ့တရားစီတွေ့ဆုံညှိနှိုင်းနိုင်ခဲ့ကြောင်းအလားအလာကောင်းတွေလည်းရရှိထားကြောင်းပြောဆိုပါတယ်ညီလာခံရဲ့သဘောထားထုတ်ပြန်ချက်မှာတော့ပြည်တော်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးစိုးရိမ်ချက်လူလားချက်တွေကိုခြုံငုံဆောင်ရွက်နိုင်ရေးနဲ့သက်ဆိုင်တဲ့အချက်တွေကိုထည့်သွင်းဖော်ပြထားပါတယ်ဒီသဘောထားတွေကိုတော့ညီလာခံဦးဆောင်တဘာပတိဘဒုစောကွယ်ထူဝင်းကအခုလိုထုတ်ပြန်ပြောဆိုပါတယ
်ဒီသာစုမပြုတ်ပွဲရေးတိုင်းသာစီလို့နေမှုညီညွတ်မှုမပြုတ်ပွဲရေးနဲ့အချက်အချာအားကဤသာခံရေးတို့ကိုရှိရှိလေးလောလောဆယ်ဓာတ်မြေမြမှုနဲ့ကြေရာရတတ်မှုတို့ကိုအခြေခံပြီးပင်လုံစိတ်ကြတဲ့အညီဒီမိုကရေစီရေးအမျိုးသားတန်းမြေရေးနဲ့ကိုယ်ပါပြတ်ထမ်းသွင်းအခွင့်အရေးများအမကတည်းကပြည်ဝရှိသောဒီမိုကရေစီနဲ့ပြည်သူစနစ်တို့ကိုအခြေခံပြည်တော်စုကိုနိုင်ငံရေးရွေးပွဲရပ်လာမယ်တဲ့အညီတည်ဆောက်နိုင်ရေးအတွက်ပြည်တော်စုရင်းချမ်းကြီးလာက27ရာစုပြည်လုံးညီလာခံကိုယ်စားလှယ်များကဆက်လက်ကြိုးပမ်းဆောင်ရွက်ကောင်းသည့်ဖြစ်ကြောင်းထုတ်ပြန်ကြေညာအပ်ပါသည်
ညီလာခံကိုတော့ကိုယ်စလဲ900ဦးအထူးဖိတ်ကြားထားသူ29ဦးလိလာသူ204ဦးအကျိုးဆောင်28ဦးနဲ့အထောက်အကူပြုသူ152ဦးပါဝင်တက်ရောက်ခဲ့ပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာတော့နိုင်ငံရေးကဏ္ဍမှာမဆွေးနွေးဖြစ်တဲ့ပြည်တော်စုကခွဲမထွက်ရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးနဲ့လုံခြုံရေးကဏ္ဍမှာပါဝင်တဲ့တက်တွေပြည်လဲပေါင်းစည်းရေးကိစ္စတွေကိုအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့အတိုင်းသားလက်နက်ကင်အဖွဲ့တွေအလွတ်တဘောဆက်လက်ညှိနှိုင်းကြမှာဖြစ်တယ်လို့ NCA လက်မှတ်မီးထိုးသေးတဲ့အဖွဲ့တွေနဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်